အမေရိကန်လူမျိုးအာဃာတတရေကောင်း3ဦးနဲ့ဂျပန်လူမျိုးအာဃာတတရေကောင်း2ဦးလိုက်ပါသွားတဲ့ SpaceX Company ရဲ့ Crew Dragon ဒုံးပျံရင်ကိုတနင်္ဂနွေနေ့က Florida ပြည်နယ် Kennedy အာဃာတစခန်းကနေနိုင်ငံတကာအာဃာတစခန်းစီကိုအောင်အောင်မြင်မြင်လွှတ်တင်လိုက်ပါတယ်။ဒါဟာပြင်ပစီးပွားရေးကုမ္ပဏီတစ်ခုရဲ့အာဃာတယင်ကိုတုံးပြီးတော့နိုင်ငံတကာအာဃာတစခန်းကအာဃာတတရေကောင်းတွေဝန်ထမ်းအပြောင်းလဲလုပ်ဖို့အတွက်ပထမဆုံးအကြိမ်စီလွှတ်တာဖြစ်ပါတယ်။သူတို့၄ဦးဟာနိုင်ငံတကာအာဃာတစခန်းကိုဒီကနေ့တနင်္လာနေ့နှောင်းပိုင်းလောက်မှာရှိမှဖြစ်ပြီးအာဃာတစခန်းနဲ့ကိုပြီးခဲ့တဲ့လအတွင်းကရောက်နေတဲ့အာဃာတတရေကောင်းတွေနဲ့တွားရောက်ပူးပေါင်းမှာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကကာဇက်စတန်နိုင်ငံကနေရုရှားအာဃာတတရေကောင်း2ဦးနဲ့အမေရိကန်အာဃာတတရေကောင်း2ဦးအာဃာတစခန်းကိုဆီလွတ်ထားတာပါ။သူတို့အနေနဲ့အာဃာတရေရောက်နေတဲ့အချိန်မှာမုံလာပင်တွေစိုက်ပျိုးဖို့နဲ့ကမ္ဘာဆွဲရမယ့်အခြေအနေကိုအသုံးချပြီးသွေးကင်ဆာကုသဆီးစမ်းသပ်မှုတွေအပါအဝင်သိပ္ပံဆိုင်ရာစူးစမ်းလေ့လာမှုတွေကိုပြုလုပ်သွားမှာဖြစ်ပါတယ်။နောင်လကမ္ဘာနဲ့အင်္ဂါဂျိုစူးစမ်းလေ့လာရေးခီးစဉ်တွေမှာအာဃာတရေမှုတွေအသုံးပြုနိုင်မှုဒီဇိုင်းအသစ်ထုတ်ထားတဲ့အင်္ဂါကိုလည်းစမ်းသပ်ဖို့သူတို့နဲ့အတူတည်ဆောင်သွားခဲ့တာပါ။တနင်္ဂနွေနေ့တုန်းကဖလော်ရီဒါပြည်နယ်ကိုဒုတိယသမ္မတမိုက်ပင်စ်တွားရောက်ပြီးအမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA အုပ်ချုပ်ရေးမှူးဂျင်ဘရိုက်ဒန်စတိုင်းနဲ့အတူ Crew Dragon ဒုံးပျံရင်လွှတ်တင်တာကိုစောင့်ကြည့်ခဲ့တယ်လို့ချီချူးခုန်ပြူစကားပြောကြားခဲ့ပါတယ်ရှင်။